မြန်မာနိုင်ငံမှာစီးပွားရေးတကားဖွင့်ပေးလိုက်တဲ့ဆိုပေမဲ့နိုင်ငံသားယင်းနှီးမြှုပ်နှံသူတွေအတွက်အပြည့်အဝလုတ်ကင်နိုင်ဖို့အခြေအနေတွေမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတုံ့တက်လိုက်ပါတယ်။မနေ့ကအိန္ဒိယနဲ့ပြည်နယ်မှာကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးညီလာခံမှာ USAID ရဲ့အာရှရေးရာညွှန်ကြားမှုဒင်နီခီးကပြောဆိုသွားတာပါ။အဲ့ဒီညီလာခံကိုကျမတို့ရဲ့ဝိုင်းတော်သားကိုဇော်ဝင်းလိုင်တက်ရောက်တင်ပြယူနေပါတယ်။အတန်လှင့်ချိန်မတိုင်ခင်သူ့ကိုဆက်သွယ်ပြီးတော့ညီလာခံမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအရင်မေးကြည့်တော့သူကအခုလိုစပြောပါတယ
်။အကြောင်းအရာတွေကတော့အများကြီးဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီဘောအပြင်ကောက်ချက်ချလိုက်ရတာအကြောင်းအရာပြုမှုလောက်ကိုတော့ကျွန်တော်တို့အဓိကထားပြီးတော့ကြည့်လို့ရမယ်ထင်ပါတယ်။အဲဒါဆိုပထမတစ်ချက်ကတော့ဒီမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြည်ရင်ကြောင်းလေးမှုတွေကအာဏာချက်တွေအာသာချက်တွေကိုသူတို့ဆွေးနွေးကြတယ်။နောက်ဒီမှာအမေရိကန်နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လည်းအဲဒီအခုလှုပ်ဆောင်နေတဲ့ပြည်ရင်ကြောင်းလေးမှုဂျုံငန်းတွေမှာဘလို့ခန္ဓာရည်နဲ့ပါဝင်ကူညီနိုင်ကြမလဲဆိုတာကိုလည်းသူတို့ဆွေးနွေးကြတယ်။နောက်ဒီအမေရိကန်ဆိုရနေပြီးတော့အကူအညီပေးနေတဲ့ကိစ္စတွေအဲ့ဒါတွေကိုလည်းသူတို့ပြောဆိုဆွေးနွေးကြတာရှိပါတယ်
။ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာဒီအာသာချက်အာဏာချက်တွေကိုသူတို့ဆွေးနွေးတဲ့အခါမှာပေါ့နော်အဓိကဘယ်အကြောင်းအရာတွေကိုသူတို့ဆွေးနွေးသွားလဲဆိုတာကိုအချင်းချုပ်ပြီးတော့ရှင်းပြပါအောင်ရှင်
။အာဏာချက်ဆိုလို့ရှိရင်ဥပမာသူတို့ထောက်ပြတာကခန္ဓာကိုယ်တက်တဲ့အမေရိကန်အစိုးရရဲ့ကိုယ်စားလှယ်လို့ပြောရမှာပေါ့နော်။သူကဘာလဲဆိုတော့ USAID ရဲ့အာရှဘီရိုတာဝန်ခံအော် Miss Danny Key တို့တော့ solution တို့ကဥပမာတစ်ခုအနေနဲ့ဒီမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲတွေလုပ်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်နေတယ်ဆိုပေမဲ့လည်းဒီလုပ်ငန်းလုပ်ခွင့်ရဖို့ပါမစ်ကြဖို့အတွက်မြန်မာနိုင်ငံမှာဆောက်လာတင်တဲ့အခါဒီကျုံးနေစနေပေါ့နော်အစဉ်အစဉ်တစင်းပြီးတစင်းရုံးနေမှာအချိန်ကြာကြီးလိုက်လျှောက်ရတဲ့ဥစ္စာဟာဒါမကောင်းဘူးပေါ့နော်အဲ့လိုမျိုးဖြစ်နေအဲ့လိုမျိုးကဏ္ဍတွေကရှိနေသေးတယ်ဆိုတော့သူကထောက်ပြတယ်ဆိုတော့နောက်ကိုဟိုအာသာချက်ဆိုတဲ့နေရာမှာတခုဥပမာကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်ဆင်းနေတဲ့ဒီရောက်ကပြောသွားတာကလုံခဲ့တဲ့သုံးလနှစ်တုန်းကတဲ့ဒီပမာပြီးသွားလဲတော့ဆိုရင်ဖုန်းကတ်တွေကအရင်သိကြည့်ရပေါ့နော်ဟိုအဲဒီတော့ဆိုတိန်းနဲ့ချီပြီးသူပေးဝယ်ရတယ်၄-၅ထိန်းပေးဝယ်ရတာပေါ့နော်သူကတော့ဒေါ်လာနဲ့ပြောတာပေါ့ဒေါ်လာ၅လောက်ပေးရတယ်တဲ့ဒါပေမဲ့အခုတစ်ခေါက်သူသွားတော့ဒီနေ့ထက်မှသူသွားတဲ့အခါကျတော့အဲဖုန်းကတ်တစ်ခုကိုတစ်ချက်ခွဲလောက်ပဲဖြစ်နေတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးပြောင်းလဲတော့မရှိတာဒါလူတို့အတွက်ကောင်းတယ်ပေါ့အဲ့ဒါကိုအဲ့လိုမျိုးထောက်ပြသွားတာရှိပါတယ်
အဲ့တော့ဒီပြပရောက်မြန်မာတွေရဲ့အကူအညီပေါ့နော်ဟိုလိုအပ်နေတယ်ဆိုတော့ဒီဆွေးနွေးပြောဆိုချက်မှာရောဘသူတွေကအဲ့ဒီဟာကိုဆွေးနွေးရလဲရှင
်ဒီဆွေးနွေးပွဲကိုတက်လာကြတာကတော့ကန္နာဆောင်ပေါ့နော်ဒီအမေရိကန်ဆွေးရအရာရှိတွေပါတယ်ဒီမြန်မာဆွေးရဘက်ကအရာရှိတွေပါတယ်တာမကြီးကိုယ်တိုင်ပါတယ်ပေါ့နော်နောက်ပြီးတော့ဒီဘက်မှာရောက်နေကြတယ်မြန်မာအတိုင်းဝိုင်းကဒီမြန်မာအရေးကိုလှုပ်ရှားနေတဲ့သူတွေလည်းတက်ကြပါတယ်ဆိုတော့ဆွေးနွေးသွားကြတဲ့အထက်မှာဆိုလို့ရှိရင်ဒီမြန်မာနိုင်ငံကိုဘယ်လိုပြန်ကူညီရမလဲဆိုပြီးဆွေးနွေးသွားကြတာဆိုဥပမာဒီအခမ်းအနားကိုလက်ခံကျင်းပတဲ့အင်ဒီယားနာတက္ကသိုလ်ပေါ့နော်အင်ဒီယားနာတက္ကသိုလ်မှာစာပြနေတဲ့မြန်မာပမောက္ခဒေါက်တာတော်အင်းနူကသူကပြောတယ်သူဟာအင်္ဂလိပ်စာဒီကျောင်းမှာသင်နေတယ်ဆိုတော့သူ့အနေနဲ့သူတတ်ထားတဲ့ပညာလေးတွေနဲ့မြန်မာပြည်ကိုပြန်ပြီးတော့သူဟိုပေါ့နော်ဟိုပညာရေးဟာအရင်အရေးကြီးတယ်လို့သူကယူဆတဲ့အတွက်သူတက်ထားတဲ့ပြည်ညာနဲ့ပေါင်းပြီးပြန်ပြီးတော့သူစာပြခြင်းပါတယ်အဲ့ဒါဘလို့ပူပေါင်းလို့ဆိုရင်ကောင်းမလဲဆိုတာမျိုးအဲ့လိုမျိုးဆွေးနွေးကြတာရှိပါတယ
်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာဒီအားမလို့အားမရဖြစ်ပြီးတော့ဝေဖန်ပြောဆိုနေတာတွေလည်းရှိနေတဲ့အချိန်မှာဟိုအမေရိကန်ဘက်ကနေပြီးတော့အကူအညီတွေဆက်ပေးသွားမယ်ဆိုတဲ့အပိုင်းကြတော့သူတို့ဘလို့ပေးသွားမလဲရှင
်ဒီနေ့ဘက်ဟာစီးပွားရေးကိုဦးစားပေးပြီးတော့ပြုလုပ်တဲ့ဆွေးနွေးပွဲဖြစ်တာတော့မှန်တယ်ဒါပေမဲ့အစိုးရကိုယ်စားလှယ်ပြီးအမေရိကန်ဆိုရကိုယ်စားလှယ်မြန်မာဆိုရကိုယ်စားလှယ်တွေတက်တာမှန်တယ်ဒါပေမဲ့သူတို့အနေနဲ့ဒီအဆိုရချင်းဆွေးနွေးတဲ့ပုံစံမျိုးမဟုတ်တဲ့ကျင်သူတို့ရှိမှလည်းဒီ policy လိုမျိုးဘာလုပ်မယ်ဘာလုပ်မယ်ဆိုတဲ့အခြေကြတော့ဆက်ပြတ်သွားတာမရှိဘူးဒါပေမဲ့ဆိုတော့ကျွန်တော်ပြောသွားသလိုဟိုကျုံးညစနစ်တွေရှိနေတဲ့နေရာမှာသူတို့က computer software တွေဟိုတဘောကအသုံးပြုပြီးတော့လုပ်လို့ရှိရင်ပို့ပြီးတော့မြန်ဆန်မလားဆောက်လာဆောက်တဲ့နေရာမှာ form ဖြည့်တဲ့နေရာမှာအဲ့ဒါတွေကိုအမေရိကန်ဆိုရကူညီဖို့အတွက်သူစဉ်းစားနေတာတွေရှိတယ်နောက်အပြန်အလှန်တဘောကပညာရေးကဏ္ဍတွေမှာအထောက်အကူပြုဖို့အတွက်အပြန်အလှန်လုပ်ကြတာတွေရှိတယ် exchange program တွေပေါ့နော်ကျောင်းသားတွေအပြန်အလှန်ပို့တာတွေအပြန်အလှန် player အဲ့လိုမျိုးစီစဉ်နေလုပ်ကြမယ်ဆိုတာမျိုးတွေပြောတာတော့ရှိပါတယ
်ဒါကတော့အိန္ဒိယနာပြည်နယ်မှာကျင်းပနေတဲ့ညီလာခံကိုရောက်နေတဲ့ကိုဇော်ဝင်းနိုင်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်